ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဖြစ်ရမှန်ပေါ်ပေါက်စေဖို့အတွက်ဒီစုံစမ်းစစ်ဆေးဖို့ကိုကော်မရှင်တရက်ဖွဲ့ပြီးတော့ဒီနိုင်ငံတော်သမ္မတကနေပြီးတော့ဒီကနေ့ဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။ဒီကော်မရှင်အနေနဲ့နိုင်ငံတကာကလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုမျိုးအစဉ်ခံစားမျိုးပေါ်ထွက်လာနိုင်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်သူရခိုင်တိုင်းဒေသများတိုးတက်ရေးပါတီ INDP ဥက္ကဋ္ဌဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောကြားလိုက်ပါတယ်။အဖွဲ့ဝင်30နီးပါးပါတဲ့ဒီကော်မရှင်ဟာဘာသာရေးလူမှုရေးနယ်ပယ်ကစုံကအရေးပါတဲ့ပုံကိုယ်တွေပါဝင်နေတာကြောင့်မလို့လွတ်လပ်မှုရှိပြီးတော့ဒီအဖြစ်ပြက်တွေကိုအခြေအနေအမှန်အတိုင်းတင်ပြနိုင်လိမ့်မယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
။ကျွန်တော်ထင်ပါတယ်လွတ်လပ်တဲ့ဆိုရရဲ့အနေနဲ့အောက်ကလွတ်တဲ့ကော်မရှင်ဖြစ်ဖို့များပါတယ်။ဘာလို့ဆိုရင်စီးရဲမှာပါတဲ့အတိုင်းပဲလေ။စာရေးဆရာတွေနောက်ဒီစစ်စစ်ကြောင်းသားတွေသာသနာ့ပုဂ္ဂိုလ်တွေနောက်ပါတီဆောင်တဲ့ပုဂ္ဂိုလ်တွေသာသနာ့ဆောင်တဲ့ပုဂ္ဂိုလ်တွေပါဝင်နေတယ်ဆိုတာကကျွန်တော်ထင်ပါတယ်ဒါလွတ်လပ်တဲ့စုံစမ်းရေးမစ်ရှင်တစ်ခုဖြစ်ဖို့ဒီကြောင်လို့ဖြစ်ပါတယ်
ရခိုင်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာတင်သွင်းဆွေးနွေးဖို့အတွက်နိုင်ငံတကာမွတ်စလင်အတိုင်းအဝန်းကလည်းအခုချိန်မှာဖိအားပေးဆောင်ရွက်နေကြတာဖြစ်ပါတယ်ဒီရေးမှာတော့ဒီနိုင်ငံတကာအတိုင်းအဝန်းအနေနဲ့အခြေအနေအမှန်အတိုင်းရှုမြင်သုံးသပ်ဖို့လိုတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
နိုင်ငံတကာကလက်ခံနိုင်တဲ့စုံစမ်းရေးနဲ့ပတ်သက်တဲ့အစီရင်ခံစာတစ်ခုပေါ်ထွန်းလာနိုင်ပါတယ်။အခုနကျွန်တော်တင်ပြခဲ့တဲ့လက်ရက်တဲ့ပုဂ္ဂိုလ်တွေပါဝင်နေတာကိုကြည့်ခြင်းအဖြစ်ပေါ်ထွန်းလာနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်။ဒီနိုင်ငံတကာကကြည့်တဲ့အခါမှာလေးပဲကျွန်တော်တို့ဒီမှာဖြစ်တဲ့ဥစ္စာကိုအဖြစ်မှန်ပုံမှန်သုံးသပ်ကြည့်ဖို့လိုပါတယ်။တကယ်ဖြစ်ပျက်ခဲ့တာကတစ်မျိုးနော်ပြည်မမှာအခုနလိုတရင်ပြက်နှံ့မှုရဖြစ်ပေါ်နေတဲ့တရင်တွေပေါ်မှာကျေခံပြီးခုနလိုတုံ့ပြန်တဲ့အခါမှာတမျိုးဖြစ်နေတာကိုကျွန်တော်ဂျုံကြည့်ကြပါတယ်။အဲဒါကြောင့်ကျွန်တော်တို့ဒီလိုလက်တဲ့ကော်မရှင်ဟာနိုင်ငံတကာကလည်းလက်ခံနိုင်တဲ့ပုဂ္ဂိုလ်တွေပါဝင်ဖွဲ့စည်းထားတာဆိုတော့လေကျွန်တော်တို့တွေ့ရတာဆိုတော့ကျွန်တော်တို့စုံစမ်းစစ်ဆေးချက်တွေဟာလည်းပဲနိုင်ငံတကာကလက်ခံနိုင်တဲ့ချက်လက်တွေပို့ထွန်းလာဖို့ကျွန်တော်တို့ကတော့ယူဆကြည့်ကြည့်ပါတယ်။
ပြဿနာဖြေရှင်းရေးနဲ့ပတ်သက်ပြီးတော့ရေဒိုရေရှည်ဆောင်ရွက်ရမယ့်ကိစ္စတွေရှိမှဖြစ်တယ်လို့စည်ရွမ်းပါတဲ့ဒီဒေသမှာနေထိုင်ကြသူတွေအလုံးအတွက်အလုတ်အကင်အခွင့်အလမ်းဖန်တီးနိုင်မှုလည်းအဓိကကျတယ်လို့ဒေါက်တာအေးမောင်ကဆိုပါတယ်
။နောက်မဖြစ်အောင်ဘလို့ဖြေရှင်းပေးတဲ့တည်းလေဆိုရဲကဏ္ဍမျိုးကတော့ဒီတော်တော်လေးကိုသိသိမှုမှုနဲ့ရေရှည်ပြုံမှန်းနဲ့ဖြေရှင်းမှုမျိုးမှတ်သားလျင်ဖြေရှင်းမှုအမှန်လို့သုံးသပ်လို့ရမှာပါ။တို့ဒီဒီဒေသမှာနေတဲ့ဒေသခံတွေနဲ့ဝင်ရောက်လာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကြာမှာတူညီတာတခုလိုရှိပါတယ်အဲ့ဒါကဘာလဲဆိုရင်ဗမာပြည်ရဲ့အရှင်းရင်းဆုံးဒေသဖြစ်နေတာပါလောက်ကန်ခွင်းလန်းရှားပါတယ်ဒီလမ်းမှာမူရင်းနေထိုင်ခဲ့တဲ့ပုဂ္ဂိုလ်တွေဟာမိမိဒေသရရင်းရွာရင်းကိုဆုတ်ခွာပြီးမှဒီဘနိုင်ငံတွေမှာလောက်ကန်ခွင်းလန်းအတွက်ရှာနေကြတာရှိပါတယ်အဲ့ဒါကြောင့်ဒီခံမြေခံကောင်းတဲ့ဒီဒေသမှာလူမျိုးစုံအလုတ်အတူတူလုပ်ပြီးကမှရင်းနှီးမှုကိုရရှိအောင်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုနဲ့လျှက်စစ်တာရရှိဖို့ပုံမှန်မူတည်ပြီးကမှကွန်ထရိုးလာဖို့လိုအပ်ပါလိမ့်မယ်
။ NDP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောသွားတာပါ။ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းကြောင်းကိုနိုင်ငံတော်သမ္မတကဒီကနေ့ထုတ်ပြန်ကြေညာတာဖြစ်ပြီးတော့ကော်မရှင်အဖွဲ့ဝင်တွေအနေနဲ့ကတော့ဒီအသေးစိတ်တွေ့ဆုံညှိနှိုင်းခြင်းမျိုးတော့တစုံတရာမရှိသေးဘူးလို့လည်းပြောပါရရှင်။